ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်13653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်13935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတရင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိစိုးကွယ်တို့ခန္ဓာကိုယ်ကို
ပျော်လင့်ခြင်းတန်တော်တာရှင်များကိုအာရချီနူးပွေကောင်းတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတာရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာရှောင်ပြေးသွားခြင်းဆိုရဲကျမ်းမာရဲ့အသည့်ပညာပေးတင်းစကားအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါရစေ။တောတာရှင်များရှင်။ရှောင်ပြေးသွားတယ်ဆိုတာကအတိုက်ခံကိုရင်းဆိုင်တော့ပဲရှောင်လွှဲသွားတာဖြစ်ပါရစေ။ပြဒနာအဖြစ်မှန်ကိုရင်းဆိုင်တော့ပဲရှောင်သွားတာဖြစ်ပါတယ်။သုတ္တရှင်များရှင်။ရှောင်ထွေးမှုဤတနည်းကစိတ်စိတ်နေတာပဲဖြစ်ပါတယ်။လင်းနေမရအခြေတင်ဖြစ်တဲ့အခါပြင်းမွန်းဖြစ်သူကနှုတ်ဆက်စွာနေလိုက်ပြီးအုတ်ထုတ်လေးဆောင်ပြီးတော့အပြင်ထွက်လန်းလျှောက်ပါတော့တယ်။ပြဿနာကနေရှောင်ပဲထွက်သွားတာကပြဿနာကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။ရလကအရှုံးအဆုံးဖြစ်ပါတယ်။မှန်ပါတယ်ရှင်။တခါတည်းရှောင်ပွဲထွက်သွားတဲ့အချိန်ကအတိုက်ခံဖြစ်နေတဲ့အချိန်လေးဖြစ်ပါတယ်။တချို့ဆန္ဒပြင်းပြတဲ့သူတွေဟာမိမိတို့ဖြစ်ချင်တဲ့အရာကိုအတန်လေးဆန္ဒပြပြီးတော့ဒေါသကြီးပြတာစသဖြင့်တုံ့ပြန်အရာယူတတ်ကြတာကိုမိတ်ဆွေအနေနဲ့သတိထားမိပါသလား။ဒါကြောင့်မို့လို့ကျမတို့အနေနဲ့မိမိတို့ရဲ့သဘောတိုင်ထားရှိရမယ်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့အိမ်အောင်ကြရင်သတိထားကြရပါမယ်။အတိုက်ခံဖြစ်မှုကိုကောင်းစွာဂရင်တွေဖြေရှင်းတဲ့ဤမသိယူထားရင်အန်ဒီရကမိတ်ဆွေရဲ့ရှိမှရှိနေတယ်ဆိုတာသတိပြုရပါမယ်။သုတ္တရှင်များရှင်ဇနီးမောင်နှံကြားအချင်းချင်းသားသမီးညီကိုမောင်နှမမိတ်ဆွေလုံးပေါ်ဆောင်ပဲအချင်းချင်းကြားမှာပေါင်းသင်းဆက်ဆံရေးကပြဿနာတက်နိုင်ပါလေ။ဒီပြဿနာကိုမဖြေရှင်းဘူးဆိုရင်နာကျင်မှုခါသီးမှုတွေကိုခံစားကြရပါမယ်။လင်မယားကွာရှင်းကြမယ်ဆိုပြီးတော့ရဲကူးစွာထွက်ပေါက်ရှာကြပါတယ်။တချို့ဆဲကျော်သက်တွေကအိမ်ကနေထွက်ပြေးကြပါတယ်။တချို့ကစိတ်တက်ကြပါတယ်။တချို့ကမိမိကိုယ်ကိုအသေးချောင်းကြံဖို့ကြိုးစားကြပါတယ်။တချို့ကလက်ရှိအတိုင်းဝိုင်းကနေတခြားအတိုင်းဝိုင်းကိုပြောင်းသွားကြပါတယ်။မိမိအလုလုတဲ့နေရာကိုရောက်ပြီးပြဿနာစီကနေထွက်ပြေးကြပါတယ်။သောတရှိများရှင်ပြဿနာကြီးမားစွာဖြစ်ရင်ကောင်းမွန်စွာဘလို့ဖြေရှင်းရမလဲဆိုတာကိုသင်ယူသင်ပါတယ်။အသေးအမွှားကိစ္စလေးတွေဆိုရင်မေးလိုက်ပါ။အချိန်နာလို့တူနဲ့တူအတိုက်ခံဖြစ်ရန်ဖြစ်တာကမဖြစ်သင့်တဲ့အရာတစ်ခုပါ။မိဆွေရဲ့တိုက်ပွဲကိုပထမဦးစွာရွေးချယ်ပါ။အရေးမကြီးတဲ့အရာတွေကိုရှောင်ကျဉ်ရပါမယ်။သောတရှိများရှင်အတိုက်ခံဖြစ်မှုကကျမတို့ရဲ့ကိုယ်စိတ်နှလုံးသုံးပါးကိုထိခိုက်စေပါတယ်။သောတရှိတို့လည်းမိမိရဲ့ကျန်းမာရေးကိုထိခိုက်စေတဲ့လုံဆောင်မှုတွေကိုရှောင်ရှားခြင်းဖြင့်မှန်ကန်တဲ့ဆောင်ရွက်မှုကိုရွေးချယ်ဆုံးဖြတ်နိုင်ကြပါစေ။သောတရှိများအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ခြေတော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။မင်္ဂလာနေ့တည်မင်္ဂလာနေ့မြတ်မှာပြန်လည်ပြီးတော့တောတာရှင်တို့နဲ့သူမျော်လင့်ခြင်းဓမ္မဒေသနာကနေမှပြန်လည်ပြီးတော့ဝင်ငါသက်သေခံခွင့်ရတဲ့တဲ့အတွက်ကြောင့်ထူးပဲကျေးဇူးတင်ပါတယ်။ခြေတော်မိတ်ဆွေတို့ယနေ့ခရစ်တော်ဘုရားကဒီကပါလောကကြီးကိုလာရောက်ခဲ့တယ်လာရောက်ခဲ့ခြင်းအကြောင်းရင်းကဘာကြောင့်လဲ။ဘာဖြစ်လို့ဒီကမ္ဘာလောကကြီးပေါ်မှာကျွန်တော်တို့အတွေ့လာရတာလဲဆိုတာကိုယနေ့ဒီခရစ်မတ်ရာသီတစ်လလုံးမှာဒီဒင်းစကားတွေကိုကြားနာမှာဖြစ်ပါတယ်။ဒါကြောင့်တန်ခါးတဲ့လေးဦးကိုသခင်ယေရှုခေါ်ခြင်း။သခင်ယေရှုကတပည့်တော်တွေကိုဖိတ်ခေါ်တဲ့အခါမှာဘယ်လိုနည်းနဲ့ခေါ်တယ်လဲဆိုတာကိုကျွန်တော်တို့ကြားသိရမှာဖြစ်ပါတယ်။ရှင်မာကုခန်းကြီး1အငယ်14ကနေမှ20မှာဖတ်ကြည့်မယ်ဆိုရင်ယူဒာရာဇဝင်အကြောင်းကိုတွေ့ရမှာဖြစ်တယ်။ယူဒာဆရာများသို့မဟုတ်အဲဒီယဘိတ်များဟာတို့ရှိရင်တော်တဲ့လူတွေကိုမိမိရဲ့တပည့်များအဖြစ်ရွေးချယ်ကြတယ်။အဲဒီလူတွေဟာသူတို့ရဲ့ဆရာတွေဘယ်ကိုပဲသွားသွားသူတို့ရဲ့အိုးအိမ်တွေကိုစွန့်ပစ်ပြီးတော့ဆရာတွေနောက်ကိုလိုက်ကြရတယ်။သခင်ယေရှုမှလည်းအဲဒီလူတပည့်တော်တွေရှိတယ်။ဒါပေမဲ့အဲဒီလူတွေဟာတို့ရှိရင်တာမန်လက်လုပ်လက်စားလူတွေသာဖြစ်ကြတယ်။သခင်ယေရှုဟာတို့ရှင်ဂါလိလဲပြည်ကိုသွားပြီးတော့ဖျားသခင်ရဲ့တရင်ကောင်းကိုဟောကြားခဲ့တယ်။တင်တို့အတွက်ဖျားသခင်ရဲ့ဝမ်းမြောက်ဖွယ်တရင်ကောင်းရှိတယ်။တင်တို့ရဲ့အပြစ်တွေကနေရှောင်ခွာကြပြီးတော့ဖျားသခင်ထံကိုချဉ်းကပ်ကြပါလို့မိန့်တော်မူခဲ့တယ်။အဲ့ဒီချိန်မှာတို့ရှင်ဂါလိလဲကမ်းခြေမှာသခင်ယေရှုရှောက်သွားတဲ့အချိန်ခါမှာတို့ရှင်ပိုက်ကွန်တစ်ခုနဲ့ငါးမျိုးကိုဖမ်းနေတဲ့တန်ငါးတဲ့နှစ်ယောက်ကိုတွေ့တယ်။သူတို့နှစ်ယောက်ကတော့ရှေးမုံနဲ့သူ့ရဲ့ညီအင်ဒရီဖြစ်တယ်။သခင်ယေရှုကလည်းငါနဲ့တူလိုက်ခဲ့ပါ။ငါကသင်တို့ကိုထုချတဲ့တင်္ဂါတွေတွေဖြစ်အောင်သင်ပေးမယ်လို့မိန့်တော်မူတယ်။သူတို့နှစ်ယောက်ကလည်းချက်ချင်းပဲသူတို့ရဲ့ပိုက်ကွန်တွေကိုချထားပြီးတော့ကိုရောရဲ့နောက်ကိုလိုက်သွားကြတယ်။သခင်ယေရှုကဆိုရှင်ရှေ့ကိုနဲနဲဆက်လျှောက်သွားတဲ့ခါမှာဆိုရှင်အချားညီကိုနှစ်ယောက်ဖြစ်တဲ့ဇေဗေဒဲရဲ့သားယာကုပ်နဲ့ယောဟန်ကိုမြင်ပြန်တယ်။သူတို့ကလည်းလေတဲမှာဆိုရှင်ပိုက်ကွန်တွေချဖို့ရန်အတွက်အစင်အသင့်ဖြစ်နေကြပြီသူတို့ကိုလည်းသခင်ယေရှုကခေါ်တော်မူတယ်သူတို့လည်းသူတို့ရဲ့အဖေနဲ့သူတို့ရဲ့ကျွန်တွေလေထဲမှာထားခဲ့ပြီးတော့ကိုရောရဲ့နောက်ကိုချက်ချင်းလိုက်သွားကြတယ်ချစ်တော်မိတ်ဆွေတို့ဒီလက်လုံလက်စားတင်္ဂါတဲ့လေးဦးကိုကြည့်လိုက်မယ်ဆိုရင်လုံးဝမဆိုင်မတွပင်းတဲ့ကိုရောရဲ့ခေါ်တော်မူခြင်းပါလို့ရှိရင်လိုက်ခဲ့တာကိုတွေ့ရတယ်ယနေ့ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ကိုလည်းဖခင်သခင်ကခေါ်နေတယ် မိတ်ဆွေတို့ကိုလည်းဖရာသခင်ကခေါ်နေတယ်ဖရာသခင်ခေါ်တဲ့ခါမှာမိတ်ဆွေကြားနေရတယ်မိတ်ဆွေကြားတဲ့ခါမှာဆိုရှင်မိတ်ဆွေကမိမိရဲ့တက်တာကိုမှပိုင်ဆိုင်မှုတွေအားလုံးကိုစွန့်လွတ်ပြီးတော့ကိုရောရဲ့နောက်ကိုလိုက်ရတဲ့တက်တီရှိပါမလားခုနကတငါတဲ့လေးဥကတော့သူတို့မှရှိတဲ့စီးစိန်တွေသူတို့မှရှိတဲ့လုံပိုင်ခွင့်ရှိတဲ့လုပ်ငန်းတွေကိုစွန့်လွတ်ပြီးတော့ကိုရောနောက်ကိုလိုက်လာခဲ့တယ်။ဒါကြောင့်ယနေ့မိတ်ဆွေကိုဖခင်ကခေါ်နေတယ်။ကိုရောခေါ်တဲ့အခါမှာကျွန်တော်တို့လိုက်ရတဲ့တက်တီရှိဖို့ရန်အတွက်เนาะအရန်ရေးကြည့်ပါတယ်။ဒါကြောင့်နောက်ထပ်ရှင်မသက်ခန်းကြီးကိုငယ်ကိုကနေမှ73မှာလဲတွေ့ရပါတယ်။အခွန်ခံတွေရလို့ရှိရင်ယောမအုတ်ချုပ်ရေးတွေအတွက်အလုံးလုံးကြတယ်။သူတို့အားလို့ရှိရင်အခွန်ကိုပို့ပြီးတော့ကောက်ခံကြတဲ့အတွက်ကြောင့်ကြွယ်ဝချမ်းသာလာကြတယ်။ယူဒာလူမျိုးတွေအားလို့ရှိရင်သူတို့ကိုမနစ်သက်ကြဘူး။သခင်ယေရှုပါလို့ရှင်ကပရိနောင်မြို့မှာလို့ရှင်လာခဲ့စင်မှာသူ့ရဲ့အကောက်ခွန်ယုံကန်းပါလို့ရှင်ထိုင်နေတဲ့အခွန်ခံမတ်သဲကိုတွေ့တယ်။ကိုတော်ကလည်းမတ်သဲကိုငါနဲ့တူလိုက်ပါလို့ခေါ်တယ်။မတ်သဲအားလို့ရှင်ထပြီးတော့ကိုတော်ရဲ့နောက်ကိုလိုက်ခဲ့တယ်။မတ်သဲအားလို့ရှင်သခင်ယေရှုနဲ့တပည့်တော်များကိုသူ့အိမ်မှာညသာစားဖို့ရန်အတွက်ဖိတ်ခေါ်တယ်။အဲဒီချိန်မှာလို့ရှင်ခွန်ခံများနဲ့တူအခြားသောအပေခံလူတွေလည်းအဲ့ဒီနေရာမှာရှိနေကြတယ်။သူတို့လည်းသခင်ယေရှုရဲ့တပည့်တော်တွေနဲ့အတူစပွဲမှာလို့ရှိရင်ဝင်ရောက်စားတော့ကြတယ်။ဖာရီရှဲအချုပ်ကတော့သင်တို့ရဲ့ဆရာကဒီလိုလူမျိုးတွေနဲ့အတူဘာဖြစ်လို့ဒီစပွဲဒီထိုင်စားတာလဲဆိုပြီးတော့မေးမြန်းကြတယ်။အဲ့ဒီအကြောင်းကိုသခင်ယေရှုကြားတဲ့ခါမှာလို့ရှိရင်ဘာပြန်ပြောလဲဆိုတော့ကြမ်းမာတဲ့လူတွေဟာလို့ရှိရင်ဆရာဝန်ကိုမလိုအပ်ဘူး။ဖျားနာတဲ့လူတွေသာဆရာဝန်ကိုလိုအပ်တယ်တန်ရှင်းတဲ့တမားကျမ်းသာတော်ကလည်းတိရစ္ဆာန်ကိုရစ်ပူတော်ခြင်းတဲ့လူတွေတနာကျင်နာတတ်ဖို့ငါအလိုရှိတယ်လို့ပြောထားတာကိုစဉ်းစားဆင်ခြင်ပါတဲ့ကိုကိုကိုဆိုးသွမ်းသူလို့တိတဲ့သူတွေကိုကိုညီမစားဖို့ငါလာတာဖြစ်တယ်မိမိကိုကိုကောင်းတယ်လို့ထင်ကြတဲ့သူတွေအတွက်ငါလာတာမဟုတ်ဘူးလို့ခရစ်တော်ကမိန့်တော်မူလိုက်ပါတယ်ချစ်တော်မိတ်ဆွေခရစ်တော်ဘုရားကဒီလောကကိုလာတဲ့ခါမှာနော်သူ့မှာလဲအားကိုရမယ်သူနဲ့တူလိုက်နိုင်မယ်သူနဲ့တူသူကဆွေးနွေးနိုင်မယ်သူတွေကိုရွေးချယ်တဲ့ခါမှာတပည့်တော်တွေကိုရွေးချယ်တဲ့ခါမှာတို့ရှင်တကယ်ပဲလက်လုံလက်စားတငါးစဲကိုရွေးချယ်ခဲ့တယ်အခွန်ခံမဲ့တဲ့အေးအေးဆေးဆေးခွန်ခံပြီးတော့ရှံပယ်တဲ့ငွေကြေးတွေကိုကင်နိုင်တဲ့သူကိုလဲခရစ်တော်ကငါနောက်သူလိုက်ဆိုပြီးတော့ခေါ်လိုက်တဲ့ခါမှာမှတ်သေးကလည်းမဆိုင်မတော်ပဲနဲ့ခရစ်တော်နောက်ကိုလိုက်တည်အပြင်သူ့ရဲ့အိမ်မှာဆိုလို့ရှိရင်ခရစ်တော်ကိုအစာတောက်အဖြစ်ဧကန်ကျွေးမွေးခဲ့တယ်။ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့ဒီသတင်းစကားကိုကြားတဲ့ခါမှာခရစ်တော်ကဆိုရှင်ဒီလောကကိုလာတဲ့ခါမှာသူနဲ့တူပေါင်းစည်းဖို့ရန်အတွက်တပည့်တော်တွေကိုခေါ်ခဲ့တယ်လို့ယနေ့ကျွန်တော်တို့ကိုလည်းသူနဲ့တူအမြဲတမ်းသွာလာလှုပ်ရှားနိုင်ဖို့ရန်အတွက်သူ့ရဲ့အမှုတော်ကိုထမ်းဆောင်နိုင်ဖို့ရန်အတွက်သူ့ရဲ့အလိုတော်ကိုဆောင်ပြီးတော့တက်ရှင်နိုင်မွင့်ရန်အတွက်ယနေ့ကျွန်တော်ကျမတို့ကိုလည်းခေါ်နေပါတယ်။ယနေ့ခရစ်မတ်ရာသီခရစ်တော်ရဲ့မွေးဖွားခြင်းရာစီမှာကျွန်တော်တို့အားလုံးကပျော်ရွှင်ကြသလိုခရစ်တော်ရဲ့ခေါ်တော်မူခြင်းမှာကျွန်တော်တို့ပါဝင်ပြီးတော့ထက်ကြမကွာခရစ်တော်နောက်ကိုကျွန်တော်တို့လိုက်နိုင်ဖို့ရန်အတွက်မိမိကိုယ်ကိုမိမိစိတ်ဆန္ဒဆုံးဖြတ်ဖို့အရေးကြီးတယ်။မိမိရဲ့ဆန္ဒဆိုချေခရစ်တော်ရဲ့သားသမီးဖြစ်တယ်။ခရစ်တော်ခေါ်တဲ့သူဖြစ်တယ်။ခရစ်တော်ရွေးထားတဲ့သူဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကခရစ်တော်ရွေးထားတဲ့သူဖြစ်တဲ့အတွက်ကြောင့်ခရစ်တော်ရဲ့အလိုကိုဆောင်ပြီးတော့ခရစ်တော်အလိုတော်တိုင်းအသက်ရှင်ပြီးတော့ခရစ်တော်ရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့သူများတဦးစီဖြစ်ဖို့ရန်အတွက်ယနေ့မိမိတို့ရဲ့ဆန္ဒအားဖြင့်ဘုရားရှင်ကိုရွေးချယ်ကြပါစို့လို့ဆုတောင်းဆန္ဒပြုရင်းနေကုန်ချုပ်ပါတယ်။အားလုံးပေါ်မှာဘုရားကောင်းကြီးချပေးပါစေ။ခိတ္တကနာဆုတောင်းကြပါစို့။အထက်ကခင်မွန်နာရှိတော်မူသောဖာဘုရားကိုတော်ဒီလောကကိုလာရောက်တဲ့ခါမှာတပည့်တော်များကိုရွေးချယ်၍တပည့်တော်ဆန္ဒပါကိုခေါ်ခဲ့ပါ၏။ကိုယ်ရဲ့ခေါ်တော်မူခြင်းနောက်မှာတပည့်တော်တို့သည်မဆိုင်မတော့ဘဲနဲ့လိုက်ခဲ့ကြပါ၏။အေးတငါတယ်များလက်လုံလက်စားများအခွန်ခံများအစစရရာကိုရောခေါ်ခဲ့တဲ့လူတိုင်းလူတိုင်းတို့သည်ကိုရောကိုဘစ်တော်မှငင်းပယ်ခြင်းမပြုဘဲလိုက်ခဲ့ကြပါ၏။ယနေ့ကျွန်တော်မျိုးတို့သည်လက်ကိုရှင်ပြားရဲ့ခေါ်တော်မူခြင်းကိုခံရသောသူများဖြစ်တဲ့အတွက်ကြောင့်ကိုရောရဲ့ခေါ်တော်မူခြင်းအတန်ကိုကြားတဲ့ခါမှာမဆိုင်မတော့ဘဲနဲ့ကိုရောနောက်ကိုလိုက်၍ကိုရောရဲ့လက်ယုံတော်ကိုဆွဲကင်နိုင်သောသားသမီးတည်တည်ဖြစ်ဖို့ရန်အတွက်လည်းမားစရဝမီကြောင်းတပိုင်းတော့တာလာသခင်ခရစ်တော်ဤနာမတကုံမီပြည့်စတော်မှာတဲ့ဖပါဗျာအာမင
်
过飘困里要飞我要珍惜的地地也得去面积不多的谁都怕落个离什么
စီစဉ်ကိုနာတော်တာစီနေကြတဲ့ဒူလေးဒူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလတ်လတ်ပြောပြမယ်မှတ်သားဖွယ်ရာခရစ်မတ်ပုံပြင်လေးကတော့ခရစ်တော်ယေရှုနဲ့သူ့ရဲ့ဧည့်သည်များဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေအေးရွာဆိုတဲ့ရွာလေးတစ်ရွာမှာနီနီဆိုတဲ့မိန်းကလေးတယောက်ရှိတဲ့ကွယ်နီနီလေးဟာအသက်က12နှစ်ပဲရှိသေးတယ်ကွယ်နီနီလေးဟာအိမ်မှာကလေးဆိုလို့တယောက်တည်းပဲရှိတော့အဖေအမေအဖိုးအဖွားတွေကသူ့ကိုတိတ်ချစ်ပြီးစိတ်အလိုလိုက်ကြတာပေါ့ကွယ်ဒါပေမဲ့နီနီလေးဟာသူ့ရဲ့အိမ်ကိုဧည့်သည်လာရင်မကြိုက်ဘူးတဲ့ကွယ်ဆွေမျိုးပဲဖြစ်ဖြစ်တစိမ့်ပဲဖြစ်ဖြစ်ဘယ်သူမှလာတာသူမကြိုက်ဘူးကွယ်ဘာဖြစ်လို့လဲဆိုတော့ဘိုးဘွားမိဘတွေကသူ့ကိုမချစ်တော့ပဲဧည့်သည်တဦးတယောက်ကိုပြောင်းချစ်သွားမှဆိုလို့ပေါ့ကွယ်သူ့ရဲ့အတွေးခေါ်တွေကအဲ့ဒီလိုတယူသားနေတဲ့အတွေ့ဧည့်သည်လာရင်အနောက်ရှက်အမြဲပေးတတ်တဲ့ကွယ်အဖေအမေကပြောပြမယ်မရဘူးပေါ့အဲတူလေးတူမလေးတို့ရေနီနီလေးဟာတနေ့အပြင်းဖျားတော့တာပဲတဲ့ကွယ်အဲ့ဒီလိုဖျားတော့သူ့အမေကအိမ်ပြေမထွက်ခိုင်းပဲ
ဲ့ရထဲမှာပဲလဲလျောင်းနေကြစီတာပေါ့ကွယ်။နီနီရဲ့အဲ့ရဘေးမှာအယုတ်ကလေးတွေအများကြီးရှိတဲ့။အဲ့ဒီအယုတ်တွေထဲမှာမှယေရှုခရစ်တော်လေးမွေးဖွားတဲ့အယုတ်ပုံလေးလည်းပါတဲ့ကွယ်။သူ့စိတ်ထဲမှာအယုတ်ကလေးတွေကိုကြည့်ပြီးစကားပြောတယ်။အယုတ်ကလေးတွေကလည်းသူ့ကိုစကားပြန်ပြောတယ်လို့သူခံစားရတဲ့ကွယ်။သူငယ်တော်ယေရှုလေးပါတဲ့ခရစ်မတ်ယုတ်ပုံလေးကိုသူသေးသေးချာချာကြည့်တော့သူငယ်တော်ယေရှုလေးရဲ့မိခင်ကပဝါဖြူလေးခြုံထားပြီးသားလေးကိုပြုံးကြည့်နေတဲ့ပုံသူငယ်တော်ယေရှုလေးလည်းသူ့ရဲ့မိခင်ကိုပြုံးပြီးကြည့်နေတဲ့ပုံကိုသူကြည့်ပြီးနီနီလေးဟာသခင်ယေရှုနဲ့အဖော်သွားလို့ဖို့စိတ်ကူးရင်ပြီးအိပ်ပျော်သွားတဲ့ကွယ်တူလေးတူမလေးတို့ရေနီနီလေးဟာအိပ်ပျော်နေစဉ်အိမ်မက်မက်တဲ့အိမ်မက်ပုံကတော့ကွယ်နီနီလေးဟာရွာတရွာကိုရောက်တော့ခရစ်တော်မွေးနေ့ပွဲခရစ်မတ်ပွဲကျင်းပတဲ့ကွယ်ဒါနဲ့နီနီလေးဟာတွေ့တော့စိတ်ဝင်စားတာပေါ့စိတ်ဝင်တစားသူကြည့်နေပြီးအဲ့ဒီလိုသူကြည့်နေတဲ့အချိန်မှာမယ်တော်မာရိနဲ့သခင်ယေရှုကိုတွေ့ပြီးသခင်ယေရှုလေးရဲ့ဘေးမှာလဲလူတွေဝိုင်းအောင်နေတာတွေ့ရတဲ့မာကုပညာရှိကြီးတွေတိုးထိန်ကြီးတွေချမ်းသာကြွယ်ဝတဲ့လူတွေရောဆင်းရဲတဲ့သူတွေပါသူငယ်တော်ယေရှုလေးကိုတယိုတသေးဖူးမြော်ကြတဲ့ကွယ်အဲ့ဒီအထဲမှာလဲနီနီလေးလဲပါတာပေါ့ယေရှုလေးကိုအနီးကကြည့်ရလို့သူအယမ်းပျော်တာပေါ့ကွယ်သူငယ်တော်ယေရှုလေးဟာပြုံးလို့ပေါ့ကွယ်နီနီရဲ့အိမ်မက်ထဲမှာမယ်တော်မာရိနဲ့သူစကားပြောတယ်မာရိကိုမေးတယ်သူငယ်တော်ယေရှုလေးဟာသူ့စီလာတဲ့ဧည့်သည်တွေဒီလောက်များတာစိတ်မညစ်ဘူးလားသူစိတ်မဆိုးဘူးလားလို့သူ့အမေမာရိကိုမေးတဲ့ကွယ်မယ်တော်မာရိကဘာပြန်ပြောတယ်လဲဆိုတော့သမီးရေသူငယ်တော်ယေရှုလေးကသူ့စီဧည့်သည်တွေလာတာစိတ်မညစ်ပါဘူးကွယ်ပိုပြီးပျော်သေးတယ်မတွေ့ဘူးလားပြုံးနေတာပဲဧည့်သည်တွေကိုလည်းသိတ်ချစ်တဲ့သဘောပေါ်သမီးရေဧည့်သည်ဆိုတာတခါတလေကောင်းကင်တမန်တွေဖြစ်နေတတ်တယ်သမီးရေဒါကြောင့်ဧည့်သည်ကိုကို့အိမ်လာလို့ရှိရင်ဧည့်သည်ကိုချေပြွန်ကြရတယ်သူငယ်တော်ယေရှုလေးဆိုရင်သူ့စီဧည့်သည်တွေအများကြီးလာတယ်ကွ့သူ့ကိုဖူးမြော်ပြီးဝမ်းမြောက်ဝမ်းသာနဲ့ပြန်သွားကြတာကြီးပဲသမီးရေလို့နီနီလေးနဲ့မယ်တော်မာရိတို့အပြန်အလှန်စကားပြောကြတဲ့ကွယ်နီနီလည်းစကားပြောရတော့တိတ်ပြီးဝမ်းသာတာပေါ့သူငယ်တော်ယေရှုလေးကိုကြည့်လိုက်တော့နှစ်နှစ်ချိုက်ချိုက်အိမ်မောကြနေလေနီနီလည်းသူငယ်တော်ယေရှုလေးရေပြန်လိုက်ပါဦးမယ်နောက်ဆိုရင်အိမ်ကိုလာတဲ့ဧည့်သည်တွေကိုစိတ်မဆိုးတော့ဘူးစိတ်မညစ်တော့ဘူးသူငယ်တော်ယေရှုလေးလိုပဲအဲ့ဟုတ်ကြည်ပြွန်အောင်နေတော့မယ်ဆိုပြီးဆုံးဖြတ်လိုက်တယ်ဆိုရင်ပဲနီနီလေးဟာအိမ်ယာကနေလန့်နိုးသွားတဲ့ကွယ်ဒါပေမဲ့ပြုံးပြိုနေတဲ့အိမ်မက်ထဲကသူငယ်တော်ယေရှုလေးရဲ့မျက်နာလေးကိုအမြဲမြင်ရောက်နေပြီးဧည့်သည်တွေအိမ်လာရင်ပြုံးပြုံးရွှင်ရွှင်နဲ့ဖော်ရွှင်နှုတ်ခွန်းဆက်တတ်တယ်ဧည့်သည်ချစ်တဲ့နီနီလေးအဖြစ်ပြောင်းလဲသွားတော့တာပေါ့ကွယ်တူလေးတူမလေးတို့ရေတူလေးတူမလေးတို့လည်းကို့အိမ်ကိုလာတဲ့ဧည့်သည်ကိုပြုံးပျော်ရွှင်စွာကြိုဆိုအပ်ခံနိုင်အောင်အယားယာပြည့်စုံနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်ယေရှုနဲ့သူဤဧည့်သည်များဆိုတဲ့ပုံပြင်လေးကိုနားတော်တဆင်ရင်ရွှင်လန်းချမ်းမြေ့ကြပါစေကွယ်
တွေ့ရေးကြည့်တဲ့ချိန်မှန်မှန်
တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။